မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူနောက်ထပ်နှစ်ဦးကိုတနင်္ဂနွေနေ့ညကစစ်ဆေးတွေ့ရှိခဲ့တဲ့အတွက် virus ကူးစက်ခံရသူစုစုပေါင်း42ဦးရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့မကြာသေးခင်နိုင်ပိုင်းအတွင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တနင်္လာနေ့အစောပိုင်းကထုတ်ပြန်တဲ့အစည်းအဝေးဆိုရင်နောက်ဆုံးတွေ့ရှိတဲ့ကူးစက်ခံရသူနှစ်ဦးမှာလူနာနံပါတ်40ဟာရန်ကုန်တိုင်းဗဟန်းမြို့နယ်မှာနေထိုင်တဲ့အသက်68နှစ်အရွယ်အမျိုးသမီးတဦးဖြစ်ပြီးမြောက်ကလာပပြည်သူ့စေယုံကြီးကိုတွားရောက်ပြသခဲ့တယ်လို့ဆိုပါရယ်။နောက်ထပ်ကူးစက်ခံရသူတဦးဖြစ်တဲ့လူနာနံပါတ်41ကတော့ရန်ကုန်တိုင်းဒေသကြီးအင်းစိန်မြို့နယ်မှာနေထိုင်တဲ့အသက်38နှစ်အရွယ်အမျိုးသားတဦးဖြစ်ပါရယ်။သူကတော့လက်ရှိအင်းစိန်ပြည်သူ့စေယုံကြီးကနေဝေဘာကီအထူးကုစေယုံကိုလွှဲပြောင်းကူတာဖို့စီစဉ်ဆောင်ရွက်နေတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာအစိုးရရဲ့တရားဝင်စီရင်အရလက်ရှိကိုဗစ်ရောဂါကြောင့်သေဆုံးသူပေါင်း4ဦးရှိနေပါတယ်။နောက်ဆုံးသေဆုံးသွားတဲ့4ဦးမြောက်လူနာဟာရန်ကုန်တိုင်းပပဲတန်းမြို့နယ်ကအသက်85နှစ်အရွယ်အမျိုးသားတဦးဖြစ်ပြီးလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းပြပခရီးသွားခဲ့ဘူးတဲ့ရာဇဝင်မရှိသူဖြစ်တယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။